ရခိုင်ပြည်နယ်မြောက်ပိုင်းရတိတောင်နဲ့ဘူးတိတောင်မြို့နယ်အတွင်းမြမတက်မတော်နဲ့အေးအေးရခိုင်တက်မတော်တို့ရဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်400ကျော်ဟာဘူးတိတောင်မြို့နယ်စည်တီတောင်ကျေးရွာဖုန်ကြီးကျောင်းမှာခိုးလုံနေကြပါတယ်။အဲ့ဒီဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့အတွက်ရတိတောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းနိုင်တို့စည်တီတောင်ကျေးရွာကိုရောက်ရှိနေပါတယ်။ဒီဒုက္ခသည်တွေကိုကူညီပေးရတဲ့ပတ်သက်ပြီးဒေါက်ခင်စောဝေကအခုလိုပြောပါတယ်။
စေတီတောင်ကကျမတို့ရသေးတောင်နဲ့လည်းနီးပါတယ်စေတီတောင်မှာကျမတို့ရသေးတောင်အပိုင်းနေနေဖြစ်တဲ့ရေချောင်းချောင်းကမိသားစုတွေဒီမှာရောက်နေကြတာရှိပါတယ်အဲ့တော့ကြောင့်ဒီမှာအဓိကဘာလို့အပ်တယ်လဲဆိုတာကိုကိုညီဖို့ရအောင်ကျမတို့ရောက်ရှိနေတာဖြစ်ပါတယ်ကျမတို့စောင်းလေးနောက်စီလေးပေါ့နော်ယူလာပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်တွေကမြမတက်မတော်နဲ့အေးအေးရခိုင်တက်မတော်တို့ရဲ့တိုက်ပွဲတွေကြောင့်ကျောက်တော်ပုံနှချွန်ရတိတောင်ဘူးတိတောင်စတဲ့မြို့နယ်လေးခုကဒေသခံတွေဟာနေအိမ်တွေကိုဆုံခွာပြီးထွက်ပြေးခဲ့ကြရပါတယ်။လက်ရှိမှာရာသီဥတုကပိုပြီးအေးလာနေတာကြောင့်ဒုက္ခသည်တွေအတွက်ဆောင်တဲ့အနှွေးတွေပိုပြီးလိုအပ်နေတယ်လို့ဒေါက်ခင်စောဝေကပြောပါတယ်
။အခုအချိန်ကတော့ဒီရခိုင်ပြည်နယ်ကကြတော့တအားအေးတယ်လေ။ဒါတော့သူတို့အနှွေးထေတယ်နောက်တစ်ခါဒီလိုဆောင်နေပေါ့နော်။စေဘေးချောင်လာလူတဲ့ဒီစားစရာတွေကတော့နည်းနည်းပြည့်စုံမှုရှိပါတယ်။အဲ့တည်းကြောင့်အေးတန်နေပူတွေအတွက်သူသဖြင့်တော့ဆောင်တွေလူတွေပေါ့နော်
။ဆစ်ဆောင်ဒုက္ခတွေတွေအတွက်ဆန်နဲ့စားနဲ့ရိတ်ခါကိုအစိုးရနဲ့ရခိုင်ရက်ဖက်ဖွဲ့တွေကကူညီပေးနေပြီး88မျိုးဆက်ပွင့်လင်းလူဖွဲ့စည်းနဲ့နိုင်ငံတကာကြက်ချင်ပြီးဖွဲ့ ICRC ကလည်းကူညီထောက်ပံ့ပေးနေပါတယ်။ဒါပေမဲ့တိုက်ပွဲတွေကြာရှည်နေရင်ဒီဒုက္ခတွေရဲ့စာဝတ်နေရေးလိုအပ်ချက်တွေပိုပြီးများလာမှာကိုလည်းစိုးရိမ်နေကြတာတွေရှိပါတယ်။တိုက်ပွဲတွေကြောင့်ပြည်သူတွေဒုက္ခရောက်ရတာကြောင့်တိုက်ပွဲတွေအမြန်ဆုံးရဆိုင်ပြီးငင်းကြံရေးဆွေးနွေးစေလိုတယ်လို့ဒေါက်ခင်စောဝေကပြောပါတယ်
။အခုဆွေပွဲတွေရဲ့ဒဏ်ကိုခံနေရတာကတော့ဒေသခံပြည်သူတွေပဲဖြစ်ပါတယ်။အဲ့တော့ဟိုဘက်ကတိုက်ပွဲဖြစ်ပြီးဆိုလို့ရှိရင်လည်းရောင်းနေနေတဲ့နေရာမှာလည်းနေတွေကြားလာတာတွေကိုလည်းရှိပါတယ်။အဲ့တဲ့ကြောင့်တိုက်ပွဲဖြစ်ပြီးဆိုရင်သူတို့ဆွေပွဲချောင်းပြည်ထွက်ပြေးလာတာတွေနဲ့ပဲသူဆွေပွဲချောင်းလူဦးရေတော်တော်များလာတာတွေတွေ့ပါတယ်။ဆစ်ကိုလည်းဘယ်သူမှလည်းမလိုချင်ပါဘူးအကုန်လုံးငင်းချမ်းရေးလိုချင်ကြတယ်ပေါ့နော်။တမတော်ဖက်ကလည်းငင်းချမ်းရေးအတွက်ဖိတ်ခေါ်ထားတာတွေလည်းတွေ့ပါတယ်။သမတရုံကဦးစော်ထေးရလည်းဒီနိုင်ငံရေးစကဝိုင်းမှာလာပြီးဆွေးနွေးစီခြင်းနဲ့ဆိုတဲ့ဖိတ်ခေါ်တဲ့ဟာတွေလည်းရှိပါတယ်။နောက်တစ်ခါအေးလည်းနဲ့ကင်ဖက်ကလည်းပေါ့နော်။ငင်းချမ်းရေးကိုသူတို့အချိန်မရဆွေးနွေးနေဆိုရဲတင်ညာချက်တွေထုတ်ထားတာတွေးပါတယ်။ဟိုတူညီတဲ့စိတ်ထားလေးတွေကိုတွေးရတယ်။ညီခံရေးကိုလိုချင်တာတွေးရပါတယ်။အဲ့ဒီကြောင့်ပါတယ်လိုအပ်နေတဲ့ပါလေကိုအ short အတွင်းလုပ်ပေးရမယ်ဆိုတာတွေကိုတော့ဒီမှာတော့အနေနဲ့တော့နိုင်ငံရေးစကားဝိုင်းမှာပဲဆွေးနွေးစီချင်ပါတယ
်။လက်ရှိမှာရတိတော်နဲ့ဘူးတိတော်မှာတိုက်ပွဲဖြစ်ပွားတာမရှိပေမဲ့မနေ့ကတော့မောင်တော်မြို့နယ်ရန်အောင်မြင်ကျေးရွာမှာလက်နက်ကြီးတစ်လုံးကျရောက်ပောက်ကွဲခဲ့တဲ့အတွက်လူနှစ်ဦးဒဏ်ရာရပြီးနေအိမ်တစ်လုံးမီးလောင်ဆုံးရှုံးသွားခဲ့ပါတယ်။တိုက်ပွဲတွေကြောင့်ပြည်သူတွေအခုလိုနစ်နာနေရတာနဲ့ပတ်သက်ပြီးမောင်တော်ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးလှထွန်းကျော်ကလည်းအခုလိုပြောပါတယ်
။တိုက်ပွဲဖြစ်ပြီးဆိုတော့ပြည်သူကတော့နာစင်မျိုးပေါ့ဒုက္ခရောက်စင်မျိုးတို့ရခိုင်ပြည်နယ်မှာလူတိုက်ပွဲမျိုးဖြစ်တာကြတော့တော်တော်လေးကိုကြာလာပြီ။မိ3-4-5ဆီတော့ရှိလာပြီ။ဒီမောင်တော်ဘုဒ္ဓရောင်ဆိုတာကြတော့ဒီအင်္ဂလီကိစ္စဒါပဲတခုဂျုံနေတာရှိတယ်အခုကြည့်ကြတယ်တက်ပွေးမျိုးဆိုတာကကျုံလာတော့လေဒီဘသူဘက်ကမှန်တယ်ဘသူဘက်ကမားတယ်ဆိုတော့ကျွန်တော်နေရတာဒါသုံးတယ်ဟုတ်မလွင်နိုင်သေးဘူးလို့ပြောရှင်ပါတယ်ဒါပေမဲ့တက်ပွေးဖြစ်တယ်ဆိုတော့ PPD ကတော့နစ်နာစင်မျိုးပေါ့ပြင်သွားပြီးဖြစ်ဖြစ
်ဒါကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့ရဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ချစ်ပေးဒုက္ခသည်တွေနဲ့ပတ်သက်ပြီးကြားခဲ့ရတာပါရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ကနေသားဆောင်ရဲစခန်း၄ခုကိုအေအေအဖွဲ့ကဇန်နဝါရီလ၄ရက်နေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့နောက်ပိုင်းရတိတောင်နဲ့ဘူးတိတောင်မြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေပိုပြီးပြင်းထန်လာခဲ့ပါတယ်။ဒီတိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်အရေအတွက်ဟာလည်းလက်ရှိမှာ6000နီးပါးအထိရှိလာနေပြီလို့လည်းသိရပါတယ်ရှင်။